VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာတနေ့တဲ့ COVID-19 ကူးစက်မှုနှုန်းအများဆုံးအဖြစ်စံချိန်သစ်ချိုးသွားတဲ့ Florida ပြည်နယ်မှာ COVID လူနာတွေကိုကူးတနေတဲ့မြန်မာအထူးကူဆရာဝန်တဦးရဲ့အတွေ့အကြုံကိုကြားရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ပြီးခဲ့တဲ့တနင်္ဂနွေတနေ့တဲ့လူပေါင်း 15,000 ကျော်ကူးစက်ခဲ့တဲ့ Florida ပြည်နယ်ဟာအခုဆိုရင်ကမ္ဘာမှာ COVID-19 ရောဂါပြန့်ပွားမှုဗဟိုအချက်အခြာဖြစ်လာခဲ့ပါပြီ။လွန်ခဲ့တဲ့3လကျော်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ဆိုးရွားလာချိန်မှာ Florida မှာအခြေအနေမဆိုးပေမဲ့ဂျွန်လလယ်ပိုင်းကစပြီးကူးစက်မှုနှုန်းအရှိန်မြင့်လာပြီးဆေးရုံတွေမှာ COVID လူနာတွေမဆန့်အောင်များပြားလာတဲ့အခြေအနေကို Jackson Memorial ဆေးရုံအထွေထွေအထူးကဒေါက်တာစိုးပိုင်က VOA ကိုအခုလိုပြောပါတယ်
သုံးဘက်လေးဘက်လာပါစားပြီးတော့သိတာထိုးတက်လာဆေးရုံ56ခုက ICU ဘက်တွေမလောက်တော့ဘူးနောက်ဆေးမှာသိစစာကိုနံပါတ်ကတက်လာအခုဆိုရင်ဆေးရုံမှာတယ်ဘောလို့ COVID နဲ့တက်ပြီးတော့ခုနေလူပဲ80လောက်ရှိရ ICU ပါဝင်တခါမှအဲ့လောက်မတက်ဘူးရင်တော့သာမန်ကူးတဲ့ Medical Floor ရာ COVID Floor အဖြစ်ပြောင်းသွားတာပေါ့
Florida ပြည်နယ်မှာကန့်သက်ထားတဲ့ Lockdown တွေကိုစတင်ဖွင့်လိုက်ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့အကြောင်းရင်းမှာလူတွေရဲ့ရောဂါနဲ့ပတ်သက်လို့ပေါ်ဆမှုတွေကြောင့်လဲပါတယ်လို့ဒေါက်တာစိုးပိုင်ကဆိုပါတယ်အထူးသဖြင့်လူငယ်တွေအနေနဲ့ကမ်းခြေနဲ့အခြားအပန်းဖြေစရာနေရာတွေမှာလူစုလူဝေးနဲ့ပါတီလုပ်ခဲ့ကြတာတွေကြောင့်လဲပါတယ်လို့သူကအခုလိုပြောပါတယ
်မဆင်မချင် social isolation ကိုမလုပ်ဘဲနဲ့ပြီးရှင်းသွားတဲ့လူစုတွေအပါဒီပွဲလို့တဲ့ပါရီပိုင်းမှာစူရဲနောက်ပြီးတော့နောက်တစ်ခုအဆိုးဆုံးက mask ကိုမတက်ကြမျက်နှာဖုံးစုမတက်တဲ့အကျင့်ကအဲ့ဒါလည်းစူရပေါ့အခုတော့ပြန်ဖွင့်လိုက်ပြီးနောက်ပိုင်းမှာလူရဲ့ secure ဖြစ်တယ်ပေါ့ false sense of security သဘောမျိုးမဖြစ်လောက်ဘူးထင်လို့ပိုရဲလာကြတာပေါ့ရဲလာကြတာနဲ့အသီးသာတက်လာတာပေါ့
ကျမကြီးကျွမ်းကျင်သူတွေကတော့အခုလို Florida ပြည်နယ်မှာ virus ကူးစက်မှုအစမတန်မြင့်တက်လာတဲ့နှုန်းဟာ August လဒါမှမဟုတ် September လအထိရှိနိုင်ကြောင်းသတိပေးထားပါတယ်။အရင်က COVID-19 ကူးစက်မှုဗဟိုအချက်အခြာဖြစ်ခဲ့တဲ့ New York ပြည်နယ်မှာ COVID လူနာသေဆုံးမှု 3,200 ကျော်အထိရှိခဲ့တာပါ။ဒါပေမဲ့အခုအချိန်နဲ့အဆိုးရွားဆုံးဖြစ်နေတဲ့ Florida မှာတော့ COVID ကြောင့်လူသေဆုံးမှုအဲ့ဒီလောက်မများဘူးလို့ဒေါက်တာစိုးပိုင်ကပြောပါတယ်။
အဲကျွန်တော် data တော့မသိဘူးဒါပေမဲ့ညောင်မှာဖြစ်တော့ဟို mortality ပုံများပုံများတယ်ထင်တာနယူးယောက်မှာဖြစ်တဲ့အချိန်တော့လည်းသူတို့က chloroquine ရှိတယ်အဲကျွန်တော် chloroquine မစီးပြီးတဲ့အခုကလေနည်းနည်းလေး serious option လေးရှိလာတယ်နောက်ပိုင်းမှာ
လက်ရှိ Florida ပြည်နယ်ကဆေးရုံတွေမှာလူနာတွေနဲ့ပြည့်ကျက်လာနေတာကြောင့်ရောဂါနည်းနည်းသက်သာပြီးဆိုတာနဲ့အောက်ဆီဂျင်5လီတာအထိပေးတဲ့ကရိယာတွေနဲ့အတူအိမ်တွေကိုပြန်လွှတ်နေရတယ်လို့လည်းဒေါက်တာစိုးပိုင်ကဆိုပါတယ်ဒီလိုကူးစက်မှုအခြေအနေတွေဆိုးရွားနေပေမဲ့ပြည်နယ်အစိုးရဘက်ကပြန်ပြီးလော့ကဒေါင်းလုပ်တာမျိုးတင်းတင်းကြပ်ကြပ်ကင်တွယ်တာမျိုးမတွေ့ရဘူးလို့သူကအခုလိုပြောပါတယ
်ပို့ပြီးပြန်ပြီး restrict လုပ်တာပါမရှိပြန်ဖွင့်တယ်ပြန်ဖွင့်ပြီးတော့ကျောင်းတွေဖွင့်မလို့ပြောနေတယ်ကျောင်းတော့အခု loss ပဲပိတ်ထားပါကျောင်းနေရ။ August မှာဖွင့်မလို့လို့ August မှာ option ပေးမယ်ပေါ့နော်။ခရီးမိသားတွေဟို survey လုပ်တဲ့သဘော။လမ်းမှာတော့ဟာရှိတယ် mask mandatory တက်ရမယ်ဆိုတော့ရှိနေအခုဟာလူထပ်ဖြင့် public place တွေမှာတက်ရတယ်
။ဟုတ်ကဲ့ဒေါက်တာစိုးပိုင်ကိုရိုင်းလေဆေးရုံမှာ COVID လူနာတွေကိုကုသပေးနေရတော့အခုဒီနောက်ပိုင်းဘလို့ကုထုံးတွေနဲ့ကုသပေးနေလဲရှင
်။အရင်ကတော့ chloroquine တော့မပေးတော့chloroquine ဆမ်းမှာ dexamethasone steroid cp နောက်တစ်ဆင့် solar remdesivir ရို့ icu မှာ solution အ plasma ရောပေးတယ် now virus c အခုပြန်အစ်စ်သုံးတာရှိတယ်နောက်တစ်ခုထူးခြားတာဒီမှာ d dimer ဆိုရယ် c blood test ကိုကြည့်တယ်အဲ့ဒီသူက3 kN ကိုသူကတိုင်းတာပေါ့ indicator အတက်လိုက်ဒီမှာ heparin သုံးဖို့သူကျဲစီကိုအပြည့်သွေးကျဲစီပေးလိုက်တယ် covid ဖြစ်တဲ့ခါမှာ stroke တို့3 kN တက်အကြီးအလေးရှိတာ stroke တို့နှလုံး heart attack တို့အဆုတ်ထဲမှာ3 kN တော့ဖြစ်တတ်တယ်
Florida ပြည်နယ်ကျန်းမာရေးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရ coronavirus ကြောင့်သေဆုံးသူပေါင်း132ဦးရှိနေပြီးတရက်ထဲကူးစက်သူပေါင်း 9,000 ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။မိုင်ယာမီတက္ကသိုလ်ကူးစက်ရောဂါကျွမ်းကျင်သူဒေါက်တာလီလီယန်အဘိုကတော့မိုင်ယာမီဟာ coronavirus ကူးစက်မှုရဲ့ဗဟိုအချက်အခြာဖြစ်လာနေပြီးတရုတ်နိုင်ငံမှာစတင်ခဲ့တဲ့ဝူဟန်မြို့အတိုင်းဖြစ်လာနေတယ်လို့သတိပေးပြောဆိုခဲ့ပါတယ်ရှင်။